ောင်အာဖရိကနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်တဲ့အနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့သုံးပတ်ကြာအိနေကနေအိမ်ပြင်မထွက်ဖို့အမိန့်ကိုဒီကနေ့မှစတင်လိုက်ပြီဖြစ်ပါတယ်။ဒောင်အာဖရိကနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း900ကျော်ရှိတာပါ။သမ္မတဆရိုရာမာဖိုစာကတော့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ကျင်းနာတရားထားကြဖို့ကြာသပတေးနေ့ကတိုက်တွန်းလိုက်ပြီးတော့ဒောင်အာဖရိကဖြီးသူတွေဟာဗိုင်းရပ်စ်ကိုကြောက်နေတာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လည်းအခြေအနေကိုပို့ပြီးတော့စိုးအောင်မလုပ်ကြဖို့ကိုပြောကြလိုက်ပါတယ်။ဒါပြန်သမ္မတရာမာဖိုစာကရဲတပ်ဖွဲ့ကိုလည်းအလားတူမှာကြားလိုက်ပြီးတော့လူတွေဟာဗိုင်းရပ်စ်အန္တရာယ်နဲ့ဒီဗိုင်းရပ်စ်ကြောင့်ဖြစ်လာမဲ့နေ့စဉ်အသက်မွေးမှုလုပ်ငန်းနဲ့လူမှုကိစ္စထိခိုက်မှုတွေအပါအဝင်တခြားအကျိုးဆက်တွေကိုစိုးရင်ကြောက်လန့်နေကြတယ်ဆိုတာကိုနားလည်ဖို့ကိုလည်းအလေးပေးမှာကြားခဲ့ပါတယ်။အာဖရိကနိုင်ငံရဲ့အပြင်မထွက်ရအမိန့်ဟာကမ္ဘာမှာအတင်းကျပ်ဆုံးနေတဲ့ကတခုဖြစ်ပြီးတော့လူတွေအနေနဲ့စားစရာဝယ်ဖို့ဈေးကူတာဖို့အတွက်ကိုပဲအပြင်ထွက်ဖို့ခွင့်ပြုထားပြီးရည်ရည်သာရောင်းချတာခွေးချောင်းတာတွေကိုလည်းတားမြစ်ထားပါတယ်။ဒါပြင်လာမဲ့သတင်းပတ်၃ပတ်အတွင်းမှာအပြင်ထွက်ပြီးတော့ကျန်းမာရေးအတွက်အပြေးလုံးခြင်းကလည်းမရှိဘူးလို့ဆိုပါတယ်။တောင်အာဖရိကနိုင်ငံကိုလူဝင်လူထွက်တွေမလုံနိုင်အောင်နေဆက်တွေကိုလည်းပိတ်ထားလိုက်ပါတယ်။ဒါမဲ့တိုင်းပြည်အတွက်တခြားလူအပ်တဲ့စားနပ်ရိက္ခာအတွက်တော့ကုန်တင်ကားတွေနဲ့သင်္ဘောတွေကိုဖွင့်ပေးထားပါတယ်။တကယ်လို့ဗိုင်းရပ်စ်အခြေအနေကတိုးတက်မလာဘူးဆိုရင်တော့၃ပတ်ထပ်ပို့ပြီးတော့ကြာနိုင်ပွဲရှိတယ်လို့လည်းဆိုပါတယ်ခင်ဗျာ။